ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိနေတဲ့တရုတ်သမ္မတရဲ့ခီးစဉ်တွင်မှာကြောက်ဖြူအထူးစီးပွားရေးဇုံစီမံကိန်းနဲ့ပတ်သက်ပြီးတနင်္ဂနွေနားလည်မှုစာကြုံလွှာ MOU
ရခိုင်ဒေသမှာရင်းဆိုးရလက်ထက်တုန်းကလုပ်ခဲ့တဲ့စီမံကိန်းဟာဒေသခံတွေအတွက်အကျိုးမရှိတာကြောင့်အခုလက်မှတ်ရေးထိုးမဲ့ကြောက်ဖြူထူးစီးပွားရေးဇုံစီမံကိန်းကိုလည်းရပ်တန့်ထားစေချင်တယ်လို့အရပ်ဘက်လူမှုအဖွဲ့အစည်းတွေရဲ့ကြောက်ဖြူထူးစီးပွားရေးဇုံစောင့်ကြည့်ရေးအဖွဲ့ပြောခွင့်ရမှတ်မှုအေးကပြောပါတယ်။လက်ရှိတော့ဒေဂျွန်လက်မြေတင်ခံရတဲ့အဲ့ဒါတွေဒီဟိုအစိုးရဘက်ကရော
ောက်ထပ်စီမံကိန်းတွေကိုလည်းကျမတို့ data ခံနေအနေနဲ့အဒီအောင်စိုးရင်လည်းအစားဖက်ကရောဒီဖက်ကအကုန်လုံးကိုဟို data ခံနေကိုခုခုရင်းရင်းချပြဖို့လိုအပ်တယ်လို့မြင်တယ်ပေါ့အဲ့ဒါကြောင့်ကျမတို့ဒီဟာကိုရပ်တန့်ဖို့အတွက်ကိုတောင်းဆိုထားတာပါ
ကျောက်ပြုံမြို့နယ်နဲ့အမ်းမြို့နယ်မှာပြီးခဲ့တဲ့2010ကအကောင်တွေပေါ်ဆောင်ရွက်ခဲ့တဲ့ gas pipeline စီမံကိန်းနဲ့ရေနံပိုက်လိုက်စီမံကိန်းတွေမှာအစိုးရအနေနဲ့မပြေရှင်းနိုင်သေးတဲ့နေရာပိုင်ဆိုင်မှုပြဿနာတွေရှိနေပြီးဒေသခံတွေကအခုလိုစိတ်နှေးကြော်ကြအခွင့်အရေးရှုဖို့ခံနေရတယ်လို့ကျောက်ပြုံထူးစီပေါ်ရေးဆောင်ဆောင်ချေရေးဖွဲ့ကပြောပါတယ်။တရုတ်ကုမ္ပဏီတွေနဲ့လှုပ်ဆောင်ခဲ့တဲ့စီမံကိန်းတွေကြောင့်ဒေသခံတွေကြုံတွေ့နေရတဲ့ပြဿနာတွေကိုပြေလည်အောင်မပြေရှင်းနိုင်ခဲ့ခင်နောက်စီမံကိန်းတွေကိုမဆဖို့ဒေသခံတွေကတောင်းဆိုနေတာပါ။ဒါကြောင့်ဒီကနေ့ရောက်ရှိနေတဲ့တရုတ်သမ္မတရှီကျင်းဖင်ရဲ့မြန်မာနိုင်ငံခီးစဉ်တွင်မှာကြောက်ဖြူထူးစီးပွားရေးဆောင်စီမံကိန်းကိုသဘောတူညီချက်အတွက်လက်မှတ်ရေးထိုးမှာကိုမလိုလားဘူးလို့ကြောက်ဖြူပြည်နယ်လွှတ်တော်မှဦးကျော်လင်ကပြောပါတယ်
။ဒီလက်မှတ်ထိုးတာကကျွန်တော်အမြင်ကဆိုရင်ရှင်းရှင်းလင်းလင်းမရှိဘူး။အစီအစဲအတွက်မြင်နေရပြီဗာညာအကုန်လုံးဟိုမြေပိုက်ရှင်တွေနဲ့ရှင်းလင်းတာတခုမှမရှိတဲ့အတွက်ကျွန်တော်ကတော့ဟိုကျွန်တော်ပါစင်နေရပြောမယ်ဆိုရင်ကျွန်တော်သဘောမတူနိုင်ဘူးလက်မှတ်ထိုးတာအမမကတော့ဒီ SC ကိုအမှန်တကယ်အကောင့်တွေပို့တော့မယ်ဆိုရင်အဲ့ဒီ SC အနေနဲ့မှာပါတဲ့လူတွေနဲ့ဒေတာခံတွေနဲ့အမြင့်ပိုက်ရှင်တွေနဲ့ဆွေးနွေးဖို့တင်တယ်လို့မြင်တယ
်။အခုလက်မှတ်ရေးထိုးမဲ့ကြောက်ဖြူထူးစီပွားရေးဆောင်စီမံကိန်းဟာကြောက်ဖြူဒေတာခံတွေအတွက်ဘာအမှတ်ခံရှိမှမရှိသလိုပဏိပက္ခတွေနဲ့တင်းနဲ့နေတဲ့ရခိုင်ပြည်နယ်ရဲ့အနေအထားကိုသာပုံမဆိုးရစေနိုင်တယ်လို့လည်းကြောက်ဖြူကြီးလက်ဒေတာဖွံ့ဖြိုးရေးအသင်းပြောခွင့်ရကိုထွန်းကြီးကပြောပါတယ်
။ခုအစဉ်ပြောင်းတော်တော်လေးစီကနေပြီဆိုတော့အများကြီးထိခဲ့သွားမယ်လို့ပြောလို့ရတယ်ဒီစီမံကိန်းကလက်ရှိရင်ဒီဒေသခံတွေရဲ့လောက်ကန်ဖွင့်လန်းကိုဘာမှအမှားခံပြတာမျိုးမရှိဘူး။နောက်တစ်ခါကျတော့ဒေသခံတွေရဲ့ဖွင့်ပြေးလမ်းကြောင်းပေါ်မှာသူတို့အနေနဲ့သိတာထင်ရှားတဲ့သူပြင်ပြောင်းလဲမှုတွေဖြစ်လာဖို့အတွက်သူတို့ရဲ့မဟာပြူပါတယ်သူတို့ရဲ့နေပြူပါတယ်နဲ့သူတို့ကတိကဝတ်တွေဘာမှကိုပြေးတာမျိုးမရှိတဲ့အခါကျတော့ကျွန်တော်ထင်တယ်ဒါကဒေသတွေမဒီပခါကိုပုံမကြီးပေါ်စင်နိုင်တယ်လို့ကျွန်တော်နေ
မြန်မာအစိုးရအနေနဲ့လည်းကြောက်ဖြူထူးစီပွားရေးဆောင်စီမံကိန်းနဲ့ပတ်သက်ပြီးဒေသခံပြည်သူတွေနဲ့စစ်နေတိုင်ပင်တင်ကြောင်းနဲ့ဒီစီမံကိန်းကြောင့်ဒေသခံတွေကိုတည်တည်ရှာရှာရှာပြပြီးမှသာတရုတ်စိုးရနဲ့လက်မရေးထိုးတင်တယ်လို့လည်းလွှတ်တော်မှတကယ်ရောကြောက်ဖြူလူမှုအဖွဲ့အစည်းတွေကပါပြောကြပါတယ်ကျောက်ဖြူထူးစီပွားရေးဆောင်စီမံကိန်းအတွက်စဉ်းစားမယ်ဆိုရင်ဒေသခံတွေမီယိုဖလာပိုင်ဆိုင်တဲ့နေရာတွေကိုဥပဒေကြောင်းအရတရုံဝင်တင်မပြုပေးဖို့နဲ့ဒေသခံတွေရဲ့ဆုံးရှုံးနေတာမှုတွေအတွက်အစိုးရအနေနဲ့အစားထိုးလုပ်ငန်းတွေလုံလောက်တဲ့အလောက်ကန်ခွင့်လန်းတွေဖန်တီးပေးဖို့လိုအပ်တယ်လို့လည်းကျောက်ဖြူထူးစီပွားရေးဆောင်စောင့်ကြည့်ရေးဖွဲ့ကတောင်းဆိုထားပါတယ်